အစ္စရေးရဲ့ရန်သူတွေဟာအရင်ကမလုပ်ဖူးတဲ့အန္တရာယ်မျိုးနဲ့အစ္စရေးကိုအန္တရာယ်ပြုဖို့ချိန်ချောက်နေတယ်လို့အစ္စရေးကာကွယ်ဝင်ကြီးယော့ဖ်ဂဲလမ်ကပြောပါတယ်။အစ္စရေးနိုင်ငံတွင်းစစ်စခန်းတစ်ခုမှာအစ္စရေးကာကွယ်တပ်ဖွဲ့ဝင်တွေကိုအစ္စရေးကာကွယ်ဝင်ကြီးကတနင်္လာနေ့တွားရောက်မေးခွန်းပြောဆိုခဲ့တာပါ။အစ္စရေးဟာမတ်စစ်ပွဲဟာဒေသတွင်းမှာစစ်ပွဲကြီးဖြစ်နေပို့ပြီးတော့ကျယ်ပြန့်လာပွဲချိန်ချောက်မှုတွေကြုံရကြချိန်မှာပဲအစ္စရေးကာကွယ်ဝင်ကြီးရဲ့အခုမှတ်ချက်ထွက်ပေါ်လာတာပါ။ဇူလိုင်30ရက်နေ့ကဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမီဟာဒီယတ်အီရန်နိုင်ငံမြို့တော်မှာလှုပ်ချံခံခဲ့ရတဲ့နောက်ပိုင်းဒေသတွင်းမှာတင်းမာမှုတွေတိုးလာနေပါတယ်။ဒီလှုပ်ချံတက်ခိုက်မှုဟာအစ္စရေးရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ယူဆကြပါတယ်။ဒီအတွက်လည်းအီရန်ဘက်ကလက်တုပ်ပြန်လိမ့်မယ်လို့တွက်ဆထားတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းတုန်းကဒီဆီးရီးယားမှာရှိတဲ့အီရန်တပ်ရုံးဝင်းတစ်ခုကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းအီရန်ဘက်ကဘုံကျဲဒရုန်းယာဉ်190 cruise ဒုံးကျဲ30ကျော်ပဲ့ထဲရိုက်ဒုံး120ကျော်နဲ့အစ္စရေးကိုတံပြန်တိုက်ခိုက်ခဲ့မှုပါတယ်။Israel American နဲ့ချားနိုင်ငံတွေကအဲဒီမှာတော်များများကိုဖျက်ချပစ်ခဲ့ပါတယ်။အဲဒီကပစ်ခတ်မှုတချို့ကိုယီမန်နိုင်ငံတွင်းကနေပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်။